ဟုတ်ကဲ့ဒေါက်တာဆရာသက်နေကျွန်တော်တို့ဒီကိုဗစ်မျိုးကွဲတဲ့ဒီကြောင်းအဖြစ်ကမှာပေါ့နော်ပြီးခဲ့တဲ့ဘက်ကစတင်ခဲ့ပြီးတာကလည်းစပြီးတော့ချက်ချင်းဆိုလို့ပဲပေါ့နော်တကဘာလုံးဒီစိုးရင်သွားခဲ့တဲ့အနေထားမှာမြန်မာနိုင်ငံဘက်ကဆရာဘယ်လောက်ထိစိုးရင်ရပြီးတော့ဘယ်လိုစကာကွယ်တင်တာကိုအဓိကပြောမှာမို့အရေးကြီးဆုံးဆိုရင်ဘာစရှင်းပြခြင်းလဲဆရာ
အခုအများစုပေါ့နော်အရင်ကတကဘာလုံးမှာအထူးရှင်းပေါ့နော်နောက်နိုင်ငံတွေဖြစ်တယ်ဒီယူရောပရဲ့နောက်အမေရိကပေါ့နော်နောက် British တော့တော်တော်နိုင်ငံတော်တော်များများမှာတော့အရင် alarming sign ဟို restriction တွေကိုတားမြစ်တဲ့ဟာတွေပါတယ်တော်တော်လေးကိုလုံလာဘာဖြစ်လို့လုံလဲဆိုတော့ဒီ virus ကအခုလက်ရှိကျွန်တော်တို့သိထားတဲ့အင်ဒါဆိုရင်ပေါ့နော်အခု90 mutation တော့ဖြစ်ထားတယ်လို့ပြောတယ်ဆိုတော့တော်တော်လေးကို mutation တွေများတယ်ပေါ့ဒီဆိုအဲ့ mutation တွေများတဲ့နေရာမှာသူတို့သိထားတဲ့တစ်ချက်ကဘာလဲဆိုတော့ဒီရောဂါပြန့်ပွားမှုပေါ့နော် transmissibility ကိုဖြစ်စေအဲ့ဒီအပိုင်းကတော်တော်တက်ပို့များနိုင်တယ်လို့သူက use ပါထားပြီးသွားပြီဆိုတော့အဲ့ဒါတော်တော်လေးကိုသူကကြောက်တယ်ဘာလို့ကြောက်လဲဆိုတော့ဒေါက်တာတော်ကလည်းတချို့နိုင်ငံတွေမှာအပေကြောက်တည်ကျွန်တော်ရှိခဲ့တယ်အဲ့အပေကြောက်ရှိတာဆိုတော့ဒီ virus ကူးစက်တာမြန်တဲ့အခါကျတော့ကျွန်တော်မျိုးရောမှာဖြစ်တယ်လို့ပဲပေါ့ကမ္ဘာမှာအပေတက်အများဆုံးဖြစ်ခဲ့သွားတာပိန်းနဲ့ချီပြီးသုံးဆုံးသွားတယ်ဆိုတော့ဘာလို့သုံးဆုံးသွားလဲဆိုတော့ transmit ဖြစ်တာဟုတ်တယ်အရင်မြန်တဲ့အခါကျတော့လူကြီးအများကြီးဆေးရုံရောက်လာရောက်လာတဲ့အခါမှာဆေးရုံမှာဆရာဝန်အနေထားတွေမရှိတော့ဒီ health care system တွေ collapse ဖြစ်သွားတယ်အဲ့ဒီတစ်ပိုင်းပါတယ်ပေါ့နော်နောက်တစ်ခုကလည်းဒီ health care system တွေကနေတစ်ဆင့်သူတို့အင်အားလူတွေကူးွားတယ်အသက်အရွယ်ဟိုကြီးရဲ့လူတွေကိုဒုက္ခရောက်ွားတယ
်ဟုတ်တယ်ဆရာဆိုလိုတာကတော့ဒီ Delta မတန်ခင်တုန်းက US မှာအထူးသဖြင့်တော့အပြေးကြောင့်များခဲ့ရတဲ့နေရာမှာပေါ့နော်အခုလိုဆိုရင်မရှိခဲ့ဘူးပေါ့ဆရာနော
်ဟုတ်ပါတယ်နံပါတ်1ကျွန်တော်တို့ prepare မလုပ်ခဲ့ဘူးအဲ့ဒီချိန်တော့ travel restriction လုံးဝမလုပ်ခဲ့ဘူးပါဖြစ်လို့လဲဆိုတော့မလာနိုင်ပါဘူးလေဆိုပြီးတော့တွတ်ထားတယ်အဲ့ဒီတော့ကလည်းဟို information ပေးတဲ့နိုင်ငံကလည်းဒီလိုမျိုးလေကနေကူးရတာမဟုတ်ဘူးလို့လို့ဟို information တွေကအတိအကျမပါတဲ့ဟာလည်းပါတာပေါ့နော်ဆိုတော့အဲ့ဒီအကြောင်းအရာတစ်ခုတည်းနဲ့ချင်းကျွန်တော်တို့ဒီ US မှာဒီ virus ကပြန့်သွားပြီးတော့အကြီးအကျယ်ဒုက္ခရောက်သွားတာဆိုတော့ဒါ ው example ကိုတစ်ကမ္ဘာလုံးကလူတွေကယူရတယ်ပေါ့ Delta ဖြစ်တဲ့အချိန်တော့ US မှာတလောက်ကြီးထိဒုက္ခမရောက်နိုင်ဘူးပါဖြစ်လို့လဲဆိုတော့Delta မှာတော့ကအိန္ဒိယမှာဖြစ်တဲ့အချိန်မှာ US မှာတော်တော်လေးကို prepare လုပ်လိုက်တော့အိန္ဒိယဟာနှစ်ပတ်တည်းပိတ်ချောက်လိုက်တာလုံးဝလာလို့မရအောင်ဒီလိုမျိုးတွေလှုပ်ရှားလိုက်တဲ့အခါမှာ at least or when အဲ့မဲ့ကျွန်တော်ပြောချင်တဲ့သဘောကဒီ Delta ဒီအိန္ဒိယမှာစတွေ့လာတယ်ပေါ့နော်ဒါပေမဲ့လည်းနောက်ဆုံးကြတဲ့အခါကျတော့ဥရောပတိုင်းရဲ့နောက်ဆုံးတစ်ခုတော့ဒီ America အကုန်လုံးဖြစ်သွားတာပေါ့လေဆိုတော့ခြုံပြီးတော့ပြောရလို့ရှိရင်တော့အခုတောင်အာဖရိကမှာစပြီးတွေ့တယ်လို့ပြောပေမဲ့ကျွန်တော်ပြီးသလောက်ကတော့14နိုင်ငံ15နိုင်ငံရှိနေပြီတွေ့တာအနည်းအဆုံးပြောရလို့ရှိရင် American နဲ့အနည်းအဆုံးကနေတာပေါ့နော်ပုံမှန်နိုင်ငံနဲ့အနည်းအဆုံးဆိုတော့ Hong Kong ဒီရှေ့တောင်အရှေ့မှာတော့ဒီတခြားနိုင်ငံတွေတော့ပုံမှန်နိုင်ငံအိန္ဒိယချင်းနိုင်ငံတွေတော့တခုမှမပြောသေးဘူးပေါ့မပြောသေးရဆိုတာမရှိသေးဘူးလို့ပြောတာတော့မဟုတ်ဘူးပေါ့နော်ဘာလို့လဲဆိုတော့မဆန်းသက်နိုင်သေးတဲ့အပိုင်းနဲ့ပိုင်းပါမယ
်ဟုတ်ကဲ့ဆရာအဲ့တော့အခုဒီတောင်အာဖရိကမှာကတော့ဒီကူးစက်မြန်နိုင်တဲ့ပိုးစစ်ကိုစမ်းသပ်တွေ့ကြတာအပြင်အားလုံးသိအောင်ထုတ်ပြန်လိုက်တဲ့အတွက်ဘဝကြီးမှာဒီလူတိုင်းပြင်ဆင်ဖို့အတွက်အထောက်အကူပြုသွားတဲ့ဘောပေါ့ဆရာနော
်ဟုတ်ပါဒီဟို gene sequence ကိုဒီတောင်အာဖရိက scientist တွေက alarming ပေါ့နော်ကဘာကိုစပြီးတော့ပေးလိုက်တာပေါ့နော် message တစ်ခုပေးလိုက်တာဒီလေရနေအစဉ်ကူးရဗားရပ်စ်တဲ့အတွက်ကြောင့်ဒီ surface ကိုထိလာရင်နောက်တစ်ခုကကူးကြည့်တိုင်းကြီးသွားနေကြတဲ့လူတွေရှိတယ်ဆိုတော့ဒီအပိုင်းတွေကဖြစ်လာနိုင်မှာပဲလေဥမာအခုဆိုရင် Germany မှာတော်တော်လေးကိုဒုက္ခရောက်တယ်ဒီ COVID ကိုဆိုတော့ဒီဥရောပမှာကျန်တဲ့နိုင်ငံတွေ Italy မှာတော်တော်ဒုက္ခရောက်တယ်ပြီးွားတဲ့ခါကျလို့ရှိရင် Germany ကတလောက်ကြီးထိဒုက္ခရောက်တဲ့နေရာမှာမပါဘူးအခုချိန်ကျမှဘုံတိုင်းဆိုပြီးတော့ case အများကြီးတက်လာတယ်ပြီးတော့အသေးပြောက်နှလုံးလေးများလာတယ်ဆိုတော့အဲ့ဒီအပိုင်းကဒီ coronavirus ကကြောက်စရာဆုံးတဲ့ဟိုဘယ်လိုခေါ်မလဲ Ebola တို့ဘာလို့မျိုးအရန်ပြည်တဲ့ virus ဆိုမဟုတ်ဘူးကိုယ်ဒါပေမဲ့အရန်ကူးစက်မြန်တဲ့ခါကျတော့ကျွန်တော်တို့စေယုတ်တေယုတ်မှာကျွန်တော်တို့ကိုယ်တိုင်နဲ့လှုပ်ခဲရတယ်လူလာအရင်ညားလာတဲ့ခါကျကျွန်တော်တို့မနိုင်ဘူးကိုမနိုင်ဘူးဆိုတာကျွန်တော်တို့စေယုတ်ဝင်နဲ့ပြောတာမဟုတ်ဘူးစေယုတ်တေယုတ်လုံးရဲ့ function လောက်ရတဲ့ဟာဘာလို့မှမနိုင်တော့ဘူးအဲ့ဒါအဓိကစိုးရတဲ့အချက်ပဲဒီကိုရိုနာဗိုင်းရပ်စ်ဆိုတော့ကျွန်တော်တို့သိတဲ့တစ်ချက်ကတော့အရင် transmission ကိုညားနိုင်တယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုကူးစက်မြန်နိုင်ခြင်းရှိတာအပြင်ပေါ့နော်မြန်မာနိုင်ငံအတွက်တခြားရောအရေးကြီးတာသိတယ်လားရှိတယ်လားဆရာ
vaccine invasion ပေါ့နော်ကျွန်တော်က invasion နဲ့ကျွန်တော်ကသုံးပါတယ်ဘာလို့လဲဆိုတော့ vaccine effective မဖြစ်ဘူးလို့ကျွန်တော်မသုံးနိုင်ဘူး။ဘာဖြစ်လို့လဲဆိုတော့ကိုယ်ခန္ဓာထဲမှာရှိတဲ့ antibody တွေထွက်လာတဲ့ခါကျတော့ဒီ spike protein အကုန်လုံးမှာပေါ်အခု90 mutation ဖြစ်တဲ့အတွက်ကြောင့်ဒီ vaccine ထိုးထားလို့ရှိရင်အရောက်တရာထိုးထားလို့ရှိရင်90လောက်ကတော့ okay တာဖြစ်မယ်။အဲ့ နောက်ထပ်50မဟုတ်သေးတာဖြစ်ရင်ဖြစ်မယ်ဒါမှမဟုတ်လေတချို့ vaccine တွေကတော့80 80လောက်ရှိသွားမယ်ချို့ vaccine တွေကတော့3 50ပေါင်ဝင်ချင်းဖြစ်သွားမယ်ပေါ့
ဟုတ်ကဲ့ဆိုတော့ဒီ vaccine ကမထိရောက်တဲ့ဆက်လို့ရှိရင်ထိရမှုအနေနဲ့ရောကြလာနိုင်တယ်ပေါ့ဆရာနော်တချို့ကုနိုင်တယ်ပေါ့
ဟုတ်ပါတယ်ကြောကြသွားမှာအဲ့တော့ vaccine ထိုးတာပြည့်တဲ့လူတွေမှာလည်းဒီဟောကကုအောင်နိုင်ပေါ့လေဆိုတော့အဲ့ဒါကိုကျွန်တော်တို့ကအခု vaccine ကလည်းအခုသူတို့ပြောနေတာတောင်အာဖရိကမှာဘာလို့စတွေ့လဲဆိုတော့နံပါတ်1ကတောင်အာဖရိကမှာ vaccine hesitancy ပေါ့လေဟို vaccine ကိုထိုးဖို့ကြောက်တဲ့ဟာတော်တော်လေးကိုများတယ်လို့ပြောတယ်နောက်တစ်ချက်ကလည်း global vaccine inequality ပေါ့နော်ဟိုလူတိုင်းလူတိုင်းမှာမရနိုင်တဲ့အခြေအနေတခုရှိတယ်ပေါ့လေဆိုတော့အဲ့ဒီအကြောင်းအရာတွေပေါ်မှာ multi ပြီးတော့ဒီလိုမျိုး vaccine ကိုစပြီးတော့ invade လုပ်နိုင်တစပြီးတော့ထိုးပေါက်လာနိုင်တဲ့မျိုးကွဲပေါ့လာတယ
်โอเคကာကွယ်ဆေးထိုးနှုတ်နည်းတဲ့အနေထားမှာပေါ့ဆရာနော
်ဟုတ်တယ်ဘာလို့လဲဆိုတော့ तू ကဒီအရင်တော့တောင်အာဖရိကမျိုးကွဲတခုကတော်တော်လေးကိုတချို့ vaccine တွေ50ရာခိုင်နှုန်းလောက်ပဲသူကအဆောဆန်းကောပေါ့နော်50ရာခိုင်နှုန်းအောက်ထိနေပါလောက်ကိုဖြစ်တယ်ဆိုပြီးတော့ပြောခဲ့တဲ့ဟာရှိပါတယ်အဲ့ဒီပထမဆုံးတောင်အာဖရိကမှာစတွေ့ရတဲ့လူကတော့HIV ရောဂါပေါ့နော်ပြီးတော့သူက HIV ရောဂါမှာမှစေမကူပဲနဲ့ AIDS အနေနဲ့ဖြစ်နေတဲ့လူပေါ့နော်အဲ့ရလူတယောက်မှတွေ့တယ်လို့ပြောပါတယ်ဆိုတော့ချုပ်ကုန်ပြီးပြောချင်တဲ့သဘောတော့ဒီလိုတောင်အာဖရိကမှာ HIV ရောဂါပိုးနေတဲ့စေမကူတဲ့တောင်အာဖရိကရဲ့လို့ပြောတာမဟုတ်ပါဘူးလေဒီအာဖရိကတိုင်းမှာတော်တော်လေးတော့ HIV ကဒီနေ့ဒီချိန်ဒီ control လို့မရနိုင်သေးတဲ့အခြေအနေတခုတော့ရှိတာပေါ့နော် US တို့ဒီ Europe နဲ့နိုင်ငံလိုက်လို့ရှိရင်လေဆိုတော့ဒါတွေအကုန်လုံးကလည်း inequity ပေါ့နော်ဟိုဆေးကိုမြင့်မြတ်တာမရနိုင်တဲ့အခြေအနေတခုပေါ့နော်ဘာကြောင့်လဲဆိုတော့ဒီဆေးဆိုတာလည်းအဲ့ဒီငွေတွေမှာက WHO ပေးမှာပဲရတာဟု
တ်ကဲ့ဆေးစစ်နေလိုက်ကြပါ